美国加拿大，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我们国家，我
များနဲ့ဆက်ဆံရေးတိုးတက်ဖို့ဆန္ဒရှိရဲဆိုတဲ့အချက်ကိုကျွန်တော်သတိပြုမိပါတယ်။အထူးသဖြင့်တရုတ်အမေရိကန်ဆက်ဆံရေးတိုးတက်ဖို့အတူလုပ်ကြိုင်မယ်လို့မျှော်လင့်ပါတယ်ဆိုတဲ့အပိုင်းကိုတရုတ်နိုင်ငံဘက်ကလည်းလေးစားတန်ဖိုးထားပါတယ်။ဒါဟာနိုင်ငံဆက်ဆံရေးမှာအရေးအကြီးဆုံးအပိုင်းလည်းဖြစ်ပါတယ်။ဒီကဏ္ဍမှာအပြန်အလှန်ရပ်တည်သွားမှာပါလို့ဝန်ကြီးဝန်ကြီးကပြောဆိုသွားတာပါ။ပီကျင်းမြို့မှာကျင်းပတဲ့အမေရိကန်တရုတ်ကုလသမဂ္ဂရဲ့ကောင်စီအစည်းအဝေးမှာတက်ရောက်လာတဲ့ကိုဇလဲရီကိုဝန်ကြီးဝန်ကြီးကဗီဒီယိုနဲ့အဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကောင်စီအဖွဲ့ဥက္ကဋ္ဌတွန်လီနီဘာဂါရဲ့အစည်းအဝေးအဖွဲ့မိန့်ခွန်းမှာစာမဲ့အမေရိကန်အစိုးရတည်နေတရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ခြင်းအပြင်အပေါင်းလက္ခဏာဆောင်တဲ့ဖက်ကိုနိုင်ငံဆက်ဆံရေးတွေဦးတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။မစ္စတာလီနီဘာဂါရဲ့ပြောဆိုချက်ကိုဝန်ကြီးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။နိုင်ငံကြားတွဲဆုံဆွေးနွေးမှုတွေခိုင်မာအကောင်အောင်လုပ်ပြီးတော့ဦးနှစ်ဖက်အကျိုးရှိမဲ့ကိစ္စမှာတိကျပူးပေါင်းဆောင်ရွက်ကြဖို့မတူကွဲပြားမှုတွေကိုကင်တွဲဖြေရှင်းဖို့နဲ့လေးနက်တဲ့အပြန်အလှန်နားလည်မှုတွေပေါ်ပေါက်လာစေရေးအတွက်ပြည်သူလူထုရဲ့အမြင်သဘောထားတွေတိုးတက်လာအောင်လုပ်ကြံကြဖို့လဲဝန်ကြီးဝန်ကြီးကတိုက်တွန်းပြောဆိုသွားပါတယ်။